ကျမဆုမမရှင်ဒီအပိုင်းနေထဲမှာဂျပန်နိုင်ငံမှာကပ်ရောဂါ COVID-19 ကူးစက်မှုတွေဇက်တိုက်ဖြစ်လာနေတဲ့အပေါ်ဂျပန်ရောက်မြန်မာတွေစိုးရိမ်နေကြတဲ့အကြောင်းပြောပြပေးချင်ပါတယ်။ဟုတ်ပါတယ်ဂျပန်နိုင်ငံထဲမှာ COVID-19 ရောဂါပိုးကူးစက်သူမြန်မာလာနေတဲ့အတွက်ဂျပန်ရောက်မြန်မာတွေကြားထဲမှာစိုးရိမ်မှုတွေရှိနေပြီးရောဂါပိုးကူးစက်ခံရခြင်းမရှိအောင်အထူးသတိထားနေထိုင်ကြဖို့အချင်းချင်းသတိပေးနှိုးဆော်နေကြပါတယ်။ဂျပန်နိုင်ငံတိုကျိုမြို့တော်မှာနေထိုင်တဲ့ဂျပန်မြန်မာအသင်းရဲ့တာဝန်ရှိသူတဦးဖြစ်တဲ့ဦးတန်းဆွေကလက်ရှိဂျပန်နိုင်ငံတွင်း COVID-19 ရောဂါကူးစက်မှုဖြစ်နေတဲ့အပေါ်စိုးရိမ်ရတဲ့အခြေအနေပြောပြပါဗျ
။ဂျပန်မှာပေါ့လေဒီ COVID ဒီကူးစက်ကံပွားရဲ့နှုန်းကတော်တော်လေးကိုများလာတာပေါ့။ပြီးခဲ့တဲ့လကဂျပန်ဆိုးရွားနေပြီးတော့တိုကျိုပါဝင်ဂျပန်နိုင်ငံတော်များများမှာဒီနော်ဒီကိုဗစ်ကြောင့်ထိန်းချုပ်ထားတဲ့ဒီဝန်စီမံချက်တွေကိုပြန်ပြီးတော့ရုပ်သိမ်းလိုက်ပြီးတဲ့အချိန်မှာလူတွေကအပြင်ပြန်ထွက်လာပြီးတော့ဒီတပတ်အတော်အတွင်းမှာပဲခုဆက်တဲ့နှုန်းတွေကအများကြီးတက်လာတာပေါ့လေဒီတူချူအေရီးယားမှာသူတို့တမိတော့ပဲဒီနေ့ဆိုလို့ရှိရင်မနေ့ကနေ့ဒီနေ့ဆိုလို့ရှိရင်တော့ဒီစံချိန်တွေပေါ့နေ့တော့ထဲမှာဒီလူရောက်400ကျော်တွေ့ရှိရတယ်ဆိုပြီးတော့ဂျပန်လူစုကြားထဲမှာတော့တော်တော်လေးတော့ဟိုစိုးရိမ်ပူပန်မှုတွေမြင့်တက်လာတာပေါ့လေတူချူမြို့တော်ကတော့ဒါဒီကိုပြန်လဲထိန်းချုပ်နိုင်မှုတူပေါ့ဒီဘောင်းဆိုဘက်ဘောင်းဆိုနေစဉ်းစားတယ်အဲဒီတူတူပါဘို့ဒီရှစ်လပိုင်းထဲမှာတော့တော်တော်လေးဟိုဒီကိုဗစ်ကိစ္စနဲ့ပတ်သက်ပြီးတော့ဒီစိုးရိမ်အမှတ်တော်လေးမြင့်တက်လာမယ်လို့တော့သူခံမှန်းသာကြတယ
်အခုလိုမျိုးကူးစက်မှုတွေမြန်မာလာနေချိန်မှာဂျပန်ရောက်မြန်မာတွေကြားထဲမှာလည်းကိုဗစ် -19 ရောဂါကူးစက်ခံရခြင်းမရှိအောင်အထူးသတိထားနေထိုင်ကြဖို့ဂျပန်ရောက်တိုင်းရင်းသားတွေစုဖွဲ့ထားတဲ့ညီညွတ်သောတိုင်းရင်းသားများအဖွဲ့အစည်းဂျပန်ရဲ့ဥက္ကဋ္ဌဦးမိုင်းကျော်ဦးကလည်းတတိပေးပါတယ
်ကျွန်တော်တို့ဒီမဖြစ်မနေအလုပ်လို့ပါလို့တွားမှာကြတော့အစင်ချင်းတွားကြတာမျိုးတွေလုပ်ရတာပေါ့နော်တတ်နိုင်တော့အလုပ်မဟုတ်ဘဲနဲ့အိမ်မှာနေတာအကောင်းဆုံးတော့ဂျပန်ဆိုရနေမိသားစုခံထားတာရှိတယ်လေဟုတ်ဂျပန်ကတော့ဟိုတဖြည်းဖြည်းတည်းကြီးတက်လာတဲ့ပုံစံကြတော့လွန်ခဲ့တဲ့နောက်ဂျပန်ဆိုရလေဟိုခီးတွားဖို့ဆော်လိုက်တာရှိတယ် Go to campaign ဆိုတဲ့ campaign တစ်ခုကြော်ညာလိုက်တာရှိလိုက်တယ်အဲ့ဒါကလည်းဒီ video တွေတော်တော်ဆိတ်ဆိုးတာလေကျွန်တော်တို့မီဒီယာမှာတွေ့နေရကိုရဲ့ထက်မှာတော့အားလုံးဒီမလို့အပ်ပဲနဲ့ပြင်မထွက်ဘူးကိုကိုဒါမဖြစ်မနေအလုပ်ကတော့တွားနေရယူရှိနေတော့ယူဆိုင်ဖို့အဲ့လိုပေါ့နော
်ကိုဗစ် -19 ကမ္ဘာကရောဂါစတင်ဖြစ်ပွားချိန်ကနေစလို့ကမ္ဘာတဝက်စီးပွားရေးလုပ်ငန်းတွေထိခိုက်လုပ်ငန်းဝင်တချို့ပိတ်သိမ်းထားရချိန်မှာဂျပန်နိုင်ငံမှာလည်းဂျပန်ရောက်မြန်မာတွေအလုပ်လက်မဲ့ဖြစ်နေထိုင်စားတောက်ရဲ့အခက်အခဲကြုံနေကြရပါတယ်ဒီအတွက်ဂျပန်ရောက်မြန်မာအချင်းချင်းရိုင်းပင်းကူညီကြဖို့စီစဉ်နေတယ်လို့COVID-19 ရောဂါပိုးကူးစက်ခံရခြင်းမရှိအောင်ဂျပန်အစိုးရရဲ့ကျန်းမာရေးလမ်းညွှန်ချက်တွေလိုက်နာကြဖို့ကိုလည်းဂျပန်မြန်မာအသင်းကဦးတန်းဆွေကတိုက်တွန်းပါတယ
်။ဒီလိုကြီးချတဲ့ခါကျတော့ဂျပန်ရေးကြတဲ့မှာတော့ဒေါ်လေးကဒုက္ခရောက်ကြတယ်ဆိုတဲ့အတန်းမျိုးတွေကြားရတယ်ခုနကအလုပ်မရှိတော့တဲ့လူတွေဒေါ်လေးကိုနေထိုင်အခက်အခဲရှိတဲ့လူတွေတော်တော်များလာတယ်။ဒီပမာဏလေးကိုပြန်မှုတက်ကြလဲဖလိုက်တွေကအကုန်လုံးပြစ်ထားတယ်ကျော်လို့ခက်ခဲဖြစ်တဲ့ပုံမှာဒီကအခုလည်းကျွန်တော်တို့ရှိကိုတက်နေကြလို့ကုညီရဖို့ဆိုပြီးဆက်တွေ့ရတာရှိပါတယ်။ဒီတက်ဆိုင်ရာမြန်မာသမန်နဲ့လည်းကျွန်တော်တို့ဒီပြီးခဲ့တဲ့ဒီရွေးကောက်ပွဲမေးပြီးကိစ္စရှင်းရချင်ပါလို့ကျွန်တော်ထပ်ပြီးရှင်းရတယ်ရှိတဲ့အတွက်ကြောင့်မလို့ပေါ့လေ။ဒီကိုဗစ်ကိစ္စနဲ့ပတ်သက်ပြီးတော့ပေါ့လေသူချမှတ်ထားတဲ့ဒီနေရှိကန်တွေကိုလိုက်နာပြီးတော့နေဖို့ရတယ်။နောက်တစ်ချက်ကတော့ဒီဂျပန်နိုင်ငံလုံးနဲ့ဝယ်လို့ဆိုပြီးတော့ကုညီတောင်းဖို့တွေကကျွန်တော်ဦးစီးနေဆွဲနေပါလေ။
မကြသေးရဲ့ရပိုင်းတွေအတွင်းကအခုလိုမျိုးကိုဗစ် -19 ကူးစက်သူတိုးများလာရတာကတော့ဂျပန်လူငယ်တွေညဘက်ဖျော်ဖြေရှိတဲ့နေရာတွေကိုသွားကြတဲ့အကြောင်းပြချက်ကြောင့်ပြန့်နှံ့လာနေတယ်လို့တိုကျိုမြို့ကိုဗစ်လုပ်ငန်းအဖွဲ့ကကြွမ်းကျင်သူတွေကသုံးသပ်ပါတယ်။ဂျွန်ဟော့ပကင်းစ်တက္ကသိုလ်ရဲ့စနေနေ့ထုတ်ပြန်ချက်နောက်ဆုံးစာရင်းအရဆိုရင်တော့ဂျပန်တနင်္ဂနွေလို့အတိုင်းအတာနဲ့ကူးစက်မှုက38,500ကျော်သွားပြီဖြစ်ပြီးသေဆုံးသူကတော့လူဦးရေ1,000ဝန်းကျင်အထိရှိနေပြီဖြစ်ပါတယ်ရှင်။ကျွန်မဆုမွန်ပါ